ကဘာပေါ်ကစီရေးပฏิပခတွေမှာလက်နက်ထိမှန်တဲ့လူနာတွေကိုအရေးပေါ်ကူတာပေးနေတဲ့ Free Burma Rangers FBR အဖွဲ့ကအသက်39နှစ်အရွယ်ကချင်တိုင်းဒေသဇော်ဆိုင်ဟာတူရကီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ Syria နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလ3ရက်နေ့ကဒုံးကျည်ထိမှန်ပြီးတည်ဆုံခဲ့ပါတယ်။ဇော်ဆိုင်ဟာ FBR အဖွဲ့ဝင်တအုပ်ဖြစ်2016ခုနှစ်ကတည်းကစီးရီးယားနဲ့အီရတ်နိုင်ငံတွေကတိုက်ပွဲတွေမှာလူနာတွေကိုတွားရောက်ကယ်တင်နေပြီးဆိုးရွားလာတဲ့တိုက်ပွဲတွေကိုကဘာတိအောင်ဗီဒီယိုမှတ်တမ်းရိုက်ကူးနေသူလည်းဖြစ်ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။အမေရိကန်နဲ့တူရကီအစိုးရနှစ်ဖက်သဘောတူညီချက်အရစီးရီးယားမြောက်ပိုင်းခါတ်တဘုံတွေအခြေစိုက်တဲ့ဒေသမှာအမေရိကန်တပ်တွေအောက်တိုဘာလ6ရက်နေ့ကဆုတ်ခွာပေးခဲ့ပြီးတဲ့နောက်အောက်တိုဘာလ9ရက်နေ့မှာပဲတူရကီဘက်ကမြေပြင်သားမကလေကြောင်းနဲ့ပါစတင်တိုက်ခိုက်ခဲ့တာကြောင့်အဲ့ဒီဒေသမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ Free Burma Rangers FBR အဖွဲ့ကမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့တိုက်ပွဲတွေတွင်မကအဲ့ဒီလိုကဘာမှာဖြစ်နေတဲ့ပဋိပက္ခနေရာတွေကိုတွားရောက်ပြီးလက်နက်ထိမှန်သူတွေကိုကယ်တင်အရေးပေါ်ပြုစုကူတာပေးနေတဲ့အဖွဲ့ဖြစ်ပါတယ်FBR အဖွဲ့ဝင်စော်ဆိုင်ဟာအဖွဲ့နဲ့တူစီးရီးယားမြောက်ပိုင်းမှာလက်နက်ထိမှန်သူတွေကိုကယ်ဆယ်ရေးတွေလုပ်နေခြင်းနိုဝင်ဘာလ3ရက်နေ့ကတယ်တမီးယားမြို့နားမှာသူလိုက်ပါစီးနှင်းလာတဲ့လူနာတင်ကားကိုတူရကီကြောထောက်နောက်ခံပေးထားတဲ့စီးရီးယားလူမျိုးရေးတပ်ဖက်ကပြစ်လိုက်တဲ့ဒုံးကျည်ထိမှန်ခဲ့တာကြောင့်နေရာမှာရင်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်ဇော်ဆိုင်တို့အဖွဲ့လိုက်ပါစီးနှင်းလာတဲ့လူနာတင်ကအပြစ်ခံရပြီးတည်ဆုံခဲ့ပုံအသေးစိတ်ကို FBR အဖွဲ့ခေါင်းဆောင် American စစ်တပ်အထူးတပ်ဖွဲ့ဝင်ဟောင်း David Eubank က FBR Facebook ကနေဗီဒီယိုနဲ့တိုက်ရိုက်ခုလိုပြောပြပါဗျ
။ Summer Northeast Syria. He was hit by a Turk and Free Syrian Army proxy.
Syria မြောက်ပိုင်းတောင်တမီးယားကနေကျွန်တော်တိုက်ရိုက်ပြောနေရပါ။ဇော်ဆိုင်ဟာတူရကီစစ်တပ်နဲ့တူရကီမဟာမိတ်စီးရီးယားတပ်ဖွဲ့ကပစ်လိုက်တဲ့မော်တာဒါမှမဟုတ်ဒုံးကျည်ထိမှန်ပြီးတည်ဆုံခဲ့တာပါအခုချိန်မှာကျွန်တော်တို့အတိအကျတော့မသိသေးပါဘူးတိုက်ပွဲကလူနာတွေသွားကောက်တဲ့စုရံနေရာမှာရောက်နေခြင်းအဖြစ်ခံခဲ့ရတာပါမနေ့ကလည်းဒီနေရာမှာပဲတယ်လာတဲ့လူနာတွေကိုစုပြီးပြုစုနေခဲ့တာပါဇော်လည်းဒီနေရာမှာရှိခဲ့တာပါအဲ့ဒီချိန်ကလည်းကျွန်တော်တို့ဘက်ကတန်ချက်ကကားရီပေါ်ကတနတ်တွေဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပါတယ်ဒီလိုအဖြစ်ခံရတဲ့အဖြစ်ပြက်တစ်ခုလုံးကိုဇော်ကိုယ်တိုင်မှတ်တမ်းတင်ရိုက်ကူးခဲ့ပါတယ်။ဒီပြစ်ခတ်မှုကိုကဘာတိအောင်တင်ပြဖို့မှတ်တမ်းဗီဒီယိုကိုလုပ်နေတဲ့အချိန်မှာသူတည်ဆုံးခဲ့တာဖြစ်ပါတယ်။ဒုံးကျည်ရဲ့ဂျီဘူဝါဇော်ဆိုင်လိုက်ပါစီးနေလာတဲ့လူနာတင်ကားနောက်စင်မီတာအကွာကျရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်
။အလွန်ပြင်းထန်တဲ့ဒုံးကျည်ပောက်ကွဲခဲ့တာဖြစ်တယ်လို့လည်း David Eubank ကဆိုပါတယ်။သူတို့ကားကိုဒုံးကျည်ထိမှန်တဲ့အချိန်မှာဇော်ဆိုင်ဟာကားရဲ့နောက်ခံကနေအစင်းကားရှေ့ကမ်းမှာထိုင်နေတဲ့သူ့ကိုဗီဒီယိုကင်မရာလှမ်းပေးပြီးချင်းကားပေါ်အတက်ခြေနင်းကုန်မှာခဏထိုင်နေတော့ဒုံးကျည်ကြောက်ပောက်ကွဲထိမှန်ခဲ့တာကြောင့်ပွဲချင်းပြီးတည်ဆုံခဲ့တယ်လို့ David Eubank ကဗီဒီယိုမှတ်တမ်းထဲမှာပြောသွားပါတယ်။ဇော်ဆိုင်ပြန်ပြီးအသက်ရှင်လာမလားဆိုပြီးနှစ်နာရီကြာအောင်အရေးပေါ်ပြုစုရေးနည်းလမ်းတွေနဲ့သူတို့စူးစမ်းခဲ့ပေမဲ့အသက်ပြန်ရှင်လာခဲ့ဘူးလို့လည်း David Eubank ကဝန်ထဲကြီးကွဲစွာပြောပြခဲ့ပါတယ်။ဇော်ဆိုင်ကိုယ်တိုင်လည်းစီးရီးယားနဲ့အီရတ်ကို2016ခုနှစ်ကတည်းကတွားရောက်ခဲ့တာဖြစ်ပြီးသူကိုယ်တိုင်အဲ့ဒီဒေသတွေကိုဘာကြောင့်တွားရောက်ပြီးကူညီခဲ့ရတယ်လဲဆိုတာကိုသူမသေးခင်ရိုက်ကူးထားတဲ့ FBR ရဲ့ဗီဒီယိုမှတ်တမ်းမှာအခုလိုပြောပြခဲ့ပါတယ်
။ Iraq to Syria ကိုလည်းကျွန်တော်2016ကတည်းကနေပြီးတော့စပြီးတော့တွားလာခောက်ရင်လည်းတက်ကြည့်မယ်ဆိုတော့ကိုခောက်တော့ရှိပြီလို့ထင်တယ်။အဲတခါတွားလို့ရှိရင်ကျွန်တော်တလကျော်နှစ်လလောက်ကြာတယ်။သူက Syria ကိုပြန်ထပ်တော့လေသွားချင်သေးရောဘာကြောင့်သွားချင်သေးလဲဆိုတော့အခုအမှမပြီးသေးဘူးတိုက်ခွဲကအမှတိုက်ခွဲကဆက်တိုက်ပဲဖြစ်နေသေးတယ်အမှဒီလူတွေကဆက်တိုက်ပဲဖက်ပြေးနေတာပေါ့အဲ့ဒီလေးလေးရလာရောဒီဥစ္စာတွေကိုကျွန်တော်ဖြူပါမရင်းချာနေစီးပါတော့ကူးတာတာတွေအစားတောက်တွေဖြန့်ဝေပေးတာတွေအဲ့ဒါတွေသွားလုပေးချင်သေးတယ်ပေါ့အဲ့ဒါမျိုးလုပ်နေတဲ့ချိန်မှာလည်းအမှန်ရှိတဲ့အဖြစ်အပျက်တွေကိုလည်းမတန်းနိုင်ကြတင်ချင်သေးရော
ဇော်ဆိုင်ဟာ2006ခုနှစ်ကတည်းက FBR အဖွဲ့မှဆေးမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်ဗီဒီယိုမှတ်တမ်းရိုက်ကူးသူဖြစ်ပါတာဝန်ယူခဲ့သူလည်းဖြစ်ပါတယ်သူမှဇနီးနဲ့သမီးတစ်ယောက်ကြံရစ်ခဲ့ပါတယ်ကချင်တိုင်းရင်းသားဇော်ဆိုင်တစ်ယောက်အများအကျိုးအတွက်ဆောင်ရွက်ရင်းအသက်ပေးဆက်ခဲ့ရတဲ့အဖြစ်အတွက်ဝန်ထဲကျူကွဲမိတယ်လို့ဂုံယူမိကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အန်ဆန်ကဗီအိုကိုပြောပါတယ
်အင်မတန်ဝန်ထဲတော့ပေါ့အဲ့ဒါဆိုဒီလောက်တောင်မှအကိုချိုးစွန့်ပြပတိုင်းတပါသွားမှာဒီအကူကြီးထောက်ပံ့တဲ့လူတူယောက်ကငါဒုက္ခကလည်းရောက်ကျေလွတ်ဖို့အတွက်ကြိုးစားနေတဲ့လူတူယောက်ကသုံးပါသွားတယ်ဆိုတာတကယ်ကိုယူကျုံမြခံစားရပါတယ်
ဇော်ဆိုင်အသက်ပေးခဲ့တဲ့အဖြစ်ကိုစီးရီးယားကခတ်တွေအာရက်တွေနဲ့ခရီးယန်တွေလည်းဝန်းနေကြေကွဲမိတယ်လို့ဇော်ဆိုင်သူတို့အတွက်အကူအညီပေးခဲ့မှုကိုလည်းကျေးဇူးတင်ကြောင်းလာရောက်ပြောဆိုခဲ့ကြတယ်လို့လည်း FBR အဖွဲ့ခေါင်းဆောင်ဒေးဗစ်ယူဘန်ကပြောပါတယ်ရှင်